那个朋友嘛，物价涨，有的话物价涨了，收了，买来做了买的，今就好多的第二个月，六万斤的多比较，啊，这切好找些吧的，他为买了。ကိုယ်တော်တိပ္ပံဘာဝနာတရားမျိုးအထုတဲ့ပုဂ္ဂိုလ်တွေသမထတရားအထုတဲ့ပုဂ္ဂိုလ်တွေအထုခဏီးမှာစတုရရခဘာဝနာဆိုတာပါလိ။ဝါမြတဲ့အလေးအထားရှိခဲ့ပါလား။ရှိရသူတို့ကောင်းနေလည်းပဲစတုရရခဘာဝနာကိုယ်ဆောင်တရား၄ပါးပွားကြပါတယ်ဒီကတော့တကယ်အထုတဲ့ခါမှာအနောက်ချက်ကြီးခင်းပြီးတော့လူလူလလကြီးအောင်အောင်မြင်တဲ့အာထုံနေဆိုပြီးတော့အဲ့ဒီကုဆောင်တရား၄ပါးပွားရပါတယ်ဒီနေ့ကုဆောင်တရား၄ပါးဘဝပုံလေးအထူးရောက်ပြီးတော့ပြောပါမယ်จิตุราระคမှာจิตุက၄ခုอาระคกาขวยกาขวยခြင်းပေါ့ဒီနေ့အပြင်กาขวยတရားပေါ့၄ခုဖြစ်သောကာကွယ်တရားကာကွယ်တရား၄မျိုးလို့ဒီလိုအဓိပ္ပာယ်ရပါတယ်ပေရယာမဆိုးဘောဒီကာကွယ်မှုဆိုတာရှိရပါတယ်အဖြစ်လို့လဲဆိုတော့အနောက်ချက်ဆိုတာမျိုးတော့ပေရယာမမကင်းကြပါဘူးဒါတော့တရားထုတ်ရမှာအနောက်ချက်ကင်းရင်းနဲ့လို့လလတရားအထုတ်နိုင်ဖို့ရာဥရမေဇာကိုယ်တိုင်လည်းညွှန်ကြားထားပါတယ်။ကျန်ကမြားလည်းပဲလေးလေးနဲ့နဲ့ဖော်ပြထားပါတယ်ဒီမှာ။အာမလို့အစတူတာတွေကဘာဝနာရှိဦးဆိုပြောမှာပါပဲ။အဲဒီလေးမျိုးကတော့တိဗုဒ္ဓနုစတိဘုရားရဲ့ဂုဏ်တော်တစ်ခုခုကိုအဖန်ဖန်ထတ်တာတတိယချင်းနိမိတ္တာတတော်များပေါ်မှာကောင်းစားစီတို့ရဲ့စိတ်ဖြစ်ပေါ်စီခြင်းသုံးအသုဘဘာဝနာဆိုတာမိမိခန္ဓာကိုယ်အပေါင်းနဲ့ကြည့်လို့ရှိရင်ဒါရဝဖြစ်ပြီမယ်လို့ခွဲစိတ်ကြည့်လို့ရှိရင်ဒါရစရာကင်းပြီးတော့လေမတရီစရာအနေနဲ့ရှုမြင်နိုင်တဲ့ဘာဝနာတည်းဟုတ်ပေါ့လေတရားမြည်ရေကိုကြိုရင်းတွေးဆတာတာပါလေမရမရဏစတိဆိုတာပါလေအဲ့ဒီ၄မျိုးပါပါအဲ့ဒီ၄မျိုးတည်းကပထမဆုံးဗုဒ္ဓနုစတိပါလေဗုဒ္ဓအနုစတိဗုဒ္ဓဗုဒ္ဓရဲ့ဂုဏ်တော်တစ်ခုကိုပါလေนกุภิเสอเหมียภิเสบ่ลิอนุสติสรอภัมมันทัตตะตริยะนี่ล่ะอะกุตริปรัมเตยาโกฉิงภิอาถุณิยะระปุคคโลริสรพุทธานุสติโกฉิงยาอยู่ภิรอดอัถุพุมะโลวะกุงโนอเหมียเรกะตะบาลุปวาลุชินเลลงลุบาระเอริกุงโนอเหมียเรกะรอအရဟံဆိုတဲ့ဂုဏ်တော်ပေါ့အရဟံဆိုတဲ့အတိတ်ပဲကဘောဇဇကပါလာတဲ့ရာဂဒေါသမောဟကိဋ္တိသားတွေကိုကုထုသတိပဋ္ဌာန်တရားအထုတ်ရင်ကမလေးပါမလေးပါနဲ့တခါလေးအပြတ်ရှင်းလိုက်တာအထူးအဖြင့်လေးခုမြောက်အရဟတမေနဲ့အပြတ်ရှင်းလိုက်တာဝါဒနာခေါ်တဲ့အငွေ့သက်ကမကြဘာမှမရှိတော့ပျောက်ဆင်းသွားတော့တာတန့်ရှင်းသွားတော့တာအဲ့ဒါဖြစ်ပြီးတဲ့နောက်မှာမြတ်စွာဘုရားဟာဘလောက်ဒါရတ္တမေစီအာယုန်နဲ့တွေ့လည်းပဲဒါရတ္တမေမှုအရှင်းမရှိတော့စိတ်ဆိုးစိတ်ပြေမုန်းစရာနဲ့တွေ့လည်းပဲစိတ်ဆိုးတာမုန်းတာအရှင်းမရှိတော့မြတ်စွာဘုရားမှာမိမိတဏ္ဍာမှာဖြစ်သမျှတွေရောရှာရှာပုဂ္ဂိုလ်ဤတဏ္ဍာမှာရော ဘိဓကအရာဝတ္ထုတွေရောစဉ်းစားလိုက်လို့ရှိရင်မသိတာရလို့ဘာမှမရှိဘူးအကုန်လုံးရှင်းနေတာပါဒီတော့အာဟုသူရဲ့အရင်အမြတ်လောဘဒေါသမောဟတွေဆိုတာမျက်စောပြမှာအငွေ့တဲ့ဘာမှကြအကုန်လုံးရှင်းမလိုက်တာအဲ့ဒါအရဟံဆိုတဲ့ပုဂ္ဂိုလ်ပြပါတယ်ဟောတန်ရှင်းတော်မူတယ်တန်ရှင်းတဲ့အတွက်လူတွေနဲ့ဒီမြန်မာတွေကဝိုင်းပြီးတော့ပူဇော်ကြတယ်လေးစားကြတယ်မျက်နှာကြတယ်အားကိုးကြတယ်တန်ရှင်းတဲ့အကြောင်းခုံကြောင့်အများရဲ့ပူဇော်လေးစားခြင်းခါတဲ့အချိုးကိုအလိုလိုပေါ်လာတော့အဲ့ဒီနမူနာလေးကိုကြည့်ပြီးတော့မြတ်စွာဘုရားကိုယ်တိုင်သူထံရှင်းကပ်လာတဲ့ပုဂ္ဂိုလ်တွေကိုယ်ရောနှုတ်ကစိတ်နဲ့စိတ်ထားရောပြောစရာကဲစရာအဖြစ်တည်းကင်းတန့်ရှင်းအောင်ဆိုပြီးတော့တိက္ခာ၃ရပ်ပေါ့လေသီလတိက္ခာသမာဓိတိက္ခာပညာတိက္ခာသီလတိက္ခာနဲ့လူကျုပ်စုစုပတ်တဲ့ကိလေသာတွေကိုပယ်နေအောင်ပေါ့လေနည်းတွေပေးထားတာစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေကိုမဖြစ်ခင်ကကြိုးကာွယ်တဲ့နည်းဖြစ်လာလို့ရှိရင်ပယ်ရှားတဲ့နည်းမျိုးပါမကြံပေါ့လေပယ်ရှားတဲ့နီးပေါ့လေတိက္ခာ၃ရပ်ကိုမြတ်စွာဘုရားဟောခဲ့ပါလေခေါ်တဲ့ခြင်းသုံးတဲ့ပုဂ္ဂိုလ်တွေဟာခြင်းသုံးတယ်လို့သူတို့ဟာကုသိုလ်စိတ်ဓာတ်၃ပါးလုံးအပြည့်နဲ့စွာကြီးတန်ရှင်းပြီးတော်ကြပါလေအဲ့ဒါလို့ဆိုရင်တတိရှိတဲ့ခုံတော်ပါပဲဒီမှာလူသတိပဋ္ဌာန်ဘာဝနာတရားအထုကြတဲ့ပုဂ္ဂိုလ်တွေဟာဘဝဆုစုကပါလာတဲ့အာဟုသူဖြစ်ခြင်းအရင်အမြင့်လောဘဒေါသမောဟတွေပါလေအဲဒါတွေပယ်နေအောင်အထုရတော့ပါပဲတကူရှင်တယောက်ရုံနဲ့ကင်းစေလို့ဒီလိုအမိတ်ပေးလို့မရပါဘူးနိလမန်ကြည့်တည်ပြီးတော့ပါလေလမ္မာတိုင်းရှင်းသုံးရပါတယ်ဒါမှခင်တာပါဘုရားမြတ်စွာကိုယ်တိုင်လည်းပဲဒီသီပ္ပံဘာဝနာတရားအထုပြီးတော့ရောဂါဒေါသမောဟကိလေသာတွေကိဝေဆင်ကျေသွားတော့ပါဘုရားကိုယ်တိုင်အာထုတ်တဲ့လမ်းစဉ်ကြီးပါပဲဒီမှာဘုရားအပေါ်မှာမယုံကြည်တဲ့ပုဂ္ဂိုလ်တွေတော့မဟုတ်ပုဂ္ဂိုလ်ရေးရာယုံကြည်မှုအားနေတဲ့ပုဂ္ဂိုလ်တွေကြတော့ဘုရားနုတိဘာဝနာအစပေါ်လေဓမ္မကုံတော်တစ်ခုခုပွားလို့ရပါတယ်ဓမ္မကုံကြီး။အဲဒီဓမ္မကုံကြီး၆ပါးတည်းကသောခါတော်ဘဂဝတာဓမ္မောဆိုတော့ဘုရားမြတ်စွာဘုရားဟောထားတဲ့ဓမ္မဟာနီးလန့်ကြကျင့်သုံးတဲ့ပုဂ္ဂိုလ်ကိုအောက်တမ်းမကြရအောင်လို့ဆွဲမတင်ပေးတဲ့အရှင်တန်းမြင့်ပေးတဲ့ဓမ္မပေါ့။ကြည်နီးမှလည်းအတူအဲ့ဒီဓမ္မဟာဓမ္မကိုလည်းမဆောင်ရနီလန်းကြဟောထားခဲ့တယ်နီလန်းကြဟောထားတယ်ဆိုတော့တကယ်ကိလေသာကင်းလို့တဲ့ပုဂ္ဂိုလ်တွေနီးမသိပဲနဲ့ရမ်းပြီးတော့အားထုတ်လို့မရပါဘူးပထမဆုံးသီလကြီးပြည့်စုံပြီးတော့ကြည်နီးမှလည်းလေ့လာရတာအဲ့ဒီမှတိုင်းပဲကြည်နီးမှတိုင်းတော့ကျင့်သုံးရတာကျင့်သုံးလို့ရှိရင်ကျင့်သုံးတဲ့လောက်ရာဂဒေါသမောဟခိတိတာတွေပေါ့လေကိဝေဆင်ကျေသွားပါလေအ ਨੇ ဆုံးဒီဘဝမှာဆိုလို့ရှိရင်သောတ္တပံဖြစ်သွားတဲ့ဆိုရင်ဖြူစီမြတ်တဲ့ဘဝအစင်ရောက်သွားတဲ့ဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာနောက်ဘဝတွေဆရာသည့်တရားအောင်အောက်တန်းတုန်တန်းကြတဲ့ဘဝတွေမဖြစ်ရတော့ဒီဘဝမှာလည်းပဲသူတော်စင်အစ်စ်ရောက်သွားတယ်ဆိုတော့ရန်ရန်ကားကကျူးလွန်စွာတဲ့ကိရိသာတွေလည်းပဲစောကားမှုတွေလည်းမရှိတော့အဲ့ဒီလောက်ကြည့်ဖြစ်သွားပါတယ်ဓမ္မဒီတော့ဒီတရားတော်ဟာတရားမြတ်လို့ရတဲ့ပုဂ္ဂိုလ်တွေအဖို့ဈာနာယုံနေတဲ့တရားသံတွေကြာရုံနဲ့တော့မှစိတ်ကြည်လင်းနေကြတာပါလေ။အစာခေါင်းကြီးကို နီးသီးပြီးတော့ကျင့်သုံးလို့ရှိရင်စိတ်ငြိမ်ချမ်းသာသမထစုခခေါ်တာပေါ့ဝိပဿနာစုခရောင်ကျိုးဆက်ယုံနာတရားတွေရဲ့ရစ်ကလေးပေါ်ရစ်ကလေးပြောက်အဲ့ဒီအစဉ်ရောက်သွားတဲ့အခါမျိုးမှာဝိပဿနာချမ်းသာစဖြစ်တော့တာနောက်အစဉ်ဝိပဿနာချမ်းသာတွေတက်တော့တာအဲ့တော့စိတ်ငြိမ်ချမ်းသာနဲ့ဝိပဿနာချမ်းသာတဲ့ဒီချမ်းသာအရင်ရတာဒါအလေကောင်းခြင်းကိုအားထုတ်ကြည့်ပါအမှခံပါလေဆက်ပြီးတော့အားထုတ်လို့တပည့်ဝိပဿနာညာလေးအဆင့်ရောက်ပြီးတော့ရည်ကျပြည့်စုံသွားပြီဆိုလို့ရှိရင်ဘဝတခေါ်တဲ့ယုံနာဖြစ်စီကြီးရနေပြီးတော့အဘုဒ္ဓခေါ်တဲ့ယုံနာဖြစ်စီကြီးရတ်တော်တဲ့တကယ့်ချမ်းသာစိတ်ကိုပေါ့လေအရိယမဉ္ဇဏ်နဲ့တွေ့ရှိသွားမှာပါပဲအဲဒါအဆုံးကောင်းခြင်းကိုတရားတော်မှာအစကောင်းခြင်းကိုပါဠိကလျာဏအလေကောင်းခြင်းကိုဝိသကလျာဏနဲ့နောက်ဆုံးကောင်းခြင်းပရိယောဆန္ဒကလျာဏဆိုတော့အစအလေအဆုံးကောင်းခြင်းကိုလည်းပြည့်စုံပါတယ်အခုကလပုဂ္ဂိုလ်ရတော့တကယ်ဓမ္မအစစ်ဆိုရင်မြတ်လို့ကြတာဖြစ်တော့အဲ့ဒီတရားတော်ရဲ့ခုံတစ်ခုခုကိုနားလည်ထားလို့ရှိရင်တရားလည်းယုံကြည်မယ်ဒီတရားရလို့တဲ့ဆန္ဒတွေလည်းပဲဖြစ်လာမှာပါပဲဆန္ဒဖြစ်တဲ့အတိုင်းနိလမ္မန်တိုင်းကြိုးစားလို့ရှိရင်ကြိုးစားသလောက်တတိသမတိပညာတွေပါလေစိတ်ပိုင်ဆိုင်ရာဆွမ်းအားတွေပါလေထူးထူးခြားခြားဖြစ်လာမှာပါဗျာဒါကြောင့်မလို့ဘုရားတို့သတိပါဝနာသို့မဟုတ်ဓမ္မခုံကြီးပေါ့လေဓမ္မနုသတိပါဝနာလည်းပဲပွားရပါတယ်ဘုရားရဲ့ဂုဏ်တော်ကိုသိပြီးတော့မြတ်စွာဘုရားကိုကြည်ရဲစိတ်တွေပေါ့လေယုံကြည်တဲ့စိတ်တွေဖြစ်တယ်ပါလားမယုံကြည်လို့ရှိရင်ဘာမှအလုပ်မဖြစ်ပါဘူးကျုံကြည်မှလုပ်ဖြစ်တာပါသူလို့သူလို့နဲ့မဆုံးဖြတ်နိုင်တဲ့မွေခွဲနိုင်မှုရှိနေလို့ရှိရင်လည်းအလုပ်မဖြစ်ပါဘူးယုံကြည်နဲ့ပြုလုပ်ရပါတာမြတ်စွာဘုရားကိုယုံကြည်တော့မြတ်စွာဘုရားဟောတဲ့တရားပေါ်မှာလည်းပဲယုံကြည်မှုတွေဖြစ်လာပါတယ်ဟုတ်မှာဟုတ်ပါမလားဆိုတော့ယုံမတန်ကြရတော့ကင်းတတ်ပါတယ်အဲ့ဒါလိုယုံကြည်မှုတွေဖြစ်ပြီဆိုလို့ရှိရင်ဟောကြားတဲ့အတိုင်းအားထုတ်လို့တရားသူကြီးအစဉ်တမြင့်တဲ့တရားတွေရလို့တဲ့ဆန္ဒတွေလည်းဖြစ်လာတာပါလေ။အဲ့ဒီဆန္ဒပေါ်ပြီဆိုလို့ရှိရင်လက်ရှိလူမှုချမ်းသာလေးကိုစွန့်ရတာဘာမှဝန်မလေးတော့ရေးရမှုတတ္တိတွေလည်းဖြစ်လာတာ။အဲတတိတိရှိလာပြီဆိုလို့ရှိရင်တော့မကြခင်ပဲဒီလိုထဏာမျိုးရောက်ပြီးတော့ဘုလိုအစဉ်တမ်းမြင့်တဲ့တရားတွေအထုတ်ဖြစ်တော့တာပဲအဲဒါလိုအထုတ်တဲ့အခါမျိုးမှာကြောက်စရာလန့်စရာချက်တိဝင်းကြီးထားစရာတခါတခါဒီလိုကြုံလို့ရှိရင်ချက်တိဝင်းကြီးမထားဘူးကြောက်တာမရှိဘူးတကယ်လို့ရုပ်တည်းကြောက်လန့်တဲ့စိတ်တွေဖြစ်သွားသည့်ကြောင့်တော့ပြေလွယ်ပြောက်လွယ်တယ်တဲ့ဘုရားရဲ့ကုံတော်ပွားတဲ့ခါမှာရနိုင်တဲ့အကျိုးတွေကတော့အများကြီးရဲ့မှာအခုတရားထုတဲ့ပုဂ္ဂိုလ်တွေဒါလူရင်းအကျိုးပါပဲဒါကဒုတိယကတော့မေတ္တာတဲ့မေတ္တာဆိုတာသူတော်ရဲ့အကျိုးစီးပွားတွေကိုလိုလားတဲ့စိတ်တွေပြန်နာအောင်ပြုလုပ်ပေးတဲ့သဘောမျိုးပါပဲလူတွေမှာတူးတယောက်ပေါ်မှာပဲဖြစ်ဖြစ်အများပေါ်မှာပဲဖြစ်ဖြစ်ဒေါသတွေဖြစ်နေတယ်ဆိုလို့ရှိရင်စိတ်ဆိုးတာတွေစိတ်ပြတ်တာတွေမုန်းတိတာတွေဖြစ်နေလို့ရှိရင်စိတ်က၆ခက်ခကြီးဖြစ်နေတာအဆိုးတက်အဆီးတက်မရှိတော့အဲ့တော့က ကိုကြီးစံတရားနဲ့သူတစ်ပါးတွေလည်းပဲငါလိုပဲချမ်းသာလူကြမှာပဲဆိုပြီးတော့ဗောလေအဲဒီလိုအတွေးပေါက်လိုပဲဖြစ်ဖြစ်ဗောလေဘာသာသူတစ်ပါးရဲ့အကျိုးစီးပွားလိုလားလားသူတစ်ပါးချမ်းသာစေချင်တာချမ်းသာစေချင်တာအဆစာရအစီပြေစေချင်တာဗောလေအဲဒီစိတ်ကလေးအဲဒီစိတ်ကလေးဖြစ်လာတဲ့အခါခန္ဓာစိတ်ဆိုးစိတ်ပြေမုန်းတိတဲ့ဒေါသအနေရမှာရောက်သွားရင်အေးချမ်းတော်တော့ပဲဒေါသရဲ့ဆန့်ကျင်မဲ့အာဒေါသအဲ့ဒါကြီးဖြစ်နေတာပဲတော်ပါ။အဲတော့အာဒေါသကြီးဖြစ်နေလို့ရှိရင်စိတ်ဟာအေးချမ်းနေတာပဲ။ဒါတော့အဲ့လိုအေးချမ်းမှုတွေရအောင်ဆိုပြီးတော့အားလုံးတတ်တော်ပါလေ။ယဉ်ကျေးဘေးကင်းကြပါစေ။စေစီကင်းကြပါစေ၊ကိုစီကင်းကြပါစေ။တေတောင်းတတကုခန္ဓာကောင်းစွာဆောင်ရွက်နေကြပါစေဆိုတာပါလေ။အဲ့ဒါလိုအချုပ်စီဝါလိုလာတဲ့မေတ္တာစိတ်တွေလွတ်ပေးရပါလေ။မေတ္တာစိတ်တွေဖြတ်ပေးရပါလေဓမ္မ။အဲ့ဒါမေတ္တာပို့ရခေါ်ပါလား။သူဟာသူဘာမေတ္တာပို့ရခါတယောက်ဘူးဖြစ်ဖြစ်အများပဲဖြစ်ဖြစ်ပါလေ။အဝိရာဟွန်တုဝိရာဆိုတာယံခေါ်ပါတယ်ယံဆိုတာအနောက်ရှက်အန္တရလူလည်းခေါ်ပါတယ်အဲ့ဒီဝိရာခေါ်တဲ့အနောက်ရှက်ကနှစ်မျိုးရှိပါတယ်အကုသလဝိရာဒဏီကိရိစာဝိရာဆိုတာဒါအတွင်းယံပုဂ္ဂလဝိရာဆိုတာကမိမိအပြင်ဘက်ကအပြင်ယံပါပဲအဲ့ဒီနှစ်မျိုးရှိပါတယ်အဲ့ဒီအတွင်းရာအပြင်ရာတွေခင်ပါစေလို့ဒီလိုတောင်းတတဲ့သောပါပဲအဲ့ဒီနှစ်မျိုးတွေရာလည်းပဲအတွင်းရာကအနည်းဆုံးရာမှာပုဂ္ဂိုလ်ရာကတော့အဝေးရာပဲ၆ဆရာကောင်းတာကတော့အတွင်းရာက၆ဆရာအကောင်းဆုံးပါပဲလောဘတွေဖြစ်နေတဲ့အခါမှာကိုယ်တွင်းကရာနေတောင်းကြနေတာပဲအိမ်ဝင်နေတဲ့မြတ်ဖြစ်လာပြီဆိုလို့ရှိရင်လူပြဒနာတွေဖြစ်တော့တာဒေါသတွေဖြစ်တဲ့အခါလည်းပဲဒီတိုင်းပါပဲယက်တီမူပြီးတော့ရံကမှုတွေဖြစ်ဒေါသတွေပေါ့အယဘူးတယ်ဆိုတဲ့ကောအတိညာမရှိတော့ကင်းမဲ့ပြီဆိုလို့ရှိရင်ရံကမှုတွေနောက်ဘက်ရဖြစ်လာတော့တာပဲကိုယ်တွင်းကရာဂဒေါသမောဟအတွေးရံနေပေါ့လေအတွေးရံနေတောင်းကြလာတဲ့ခါကျတော့အဲ့ဒါဒီမထိန်သိမ့်နိုင်ဘူးဆိုလို့ရှိရင်ရှုလွန်စောကားမှုတွေပေါ့လေအကုသလရံနေဖြစ်လာတော့တာလားအဲ့ဒီရံနေခင်းပါစေလို့အဓိပ္ပာယ်ရတာအတွေးရံနေခင်းပါစေဒီလိုဆိုလို့ရတာအတွေးရံနေခင်းပြီဆိုလို့ရှိရင်အပြင်ရပုဂ္ဂိုလ်ရံလည်းအေးပြီဆိုတော့စိတ်ချမ်းသာမှုရလာတာပဲအလိုလိုကိုယ်ချမ်းသာမှုလည်းရလာတာပဲတခုပဲလိုတော့တယ်ဒီခန္ဓာကိုယ်ကြီးအစာအစာနဲ့ထိမ့်သိရတာဘုဘူးအမြတ်တော်ညထိမ့်သိရတာထိုက်တန်လို့အနာယူပြီးတော့ထိမ့်သိရတာမြတ်မြတ်တတ်တဲ့ဒီခန္ဓာကိုယ်ကြီးပြုပြီးတော့ဆောက်ရှောက်ထိမ့်သိရတဲ့တောင်းတခုရှိတာပဲအဲ့တော့မလွဲတော့လို့ဒီခန္ဓာကိုယ်ကြီးကိုဆောက်ရှောက်ပါပြီဆိုလို့ရှိရင်တက်တော့တက်တာနဲ့ထိတ်ထိတ်ဆောက်ရှောက်နိုင်ပါစေဆိုတော့လေဒါလေးမေတ္တာတစ်ခုပဲအဲ့ဒါလိုမေတ္တာပို့ရပါတယ်မေတ္တာမေတ္တာဆိုလို့လာဘိကိနဲ့ဆိုလို့တည်တည်ချာချာချာချာနနရှိပါမှနာမဒီမေတ္တာဟာအစစ်ဖြစ်နိုင်ပါလားလူတွေမှာဒီဒေါသဟာတော့ချက်ဆံခေါင်းတယ်မချိနှောက်ဒေါသတွေဖြစ်လာပြီဆိုလို့ရှိရင်ပြဿနာကြီးဂျုံတော့ပဲပြဿနာကြီးမဂျုံတော့မှဒေါသကြီးပြည့်လာရင်သူတို့ရဲ့အကျိုးစီးပွားကိုမလိုလားတဲ့မနာလိုမှုတို့ဝန်တုံမှုတို့မုန်းကြည့်မှုတို့စသည်ပါလေဒါတွေကိုယ်ထဲမှာယန္တရားတောင်းကြနေတာအဲ့ဒါကြီးများလာလို့ရှိရင်ပြဿနာလည်းဖြစ်နေတာပါပဲပြဿနာပြည့်လို့ရှိရင်စိတ်ချမ်းသာမှုတွေလည်းဆောက်ရှုံကုန်တာပဲကိုယ်ချမ်းသာမှုတွေဆောက်ရှုံသွားတာပဲရမေတ္တာကြီးပွားရဲဆိုလို့ရှိရင်ချမ်းသာတဲ့အရာချင်း ရှာတာနိုးချင်းအိမ်မကောင်းအိမ်မဆိုးတွေလည်းမချင်းစသည်ပါလေမေတ္တာပွားလို့ရရှိတဲ့အကျိုး၁၁မျိုးတွေကလူရဲ့အကျိုးကတော့ဓမ္မအန္တရာယ်ကင်းခြင်းနဲ့ပေါ့လေအနောက်ရဲ့ကင်းခြင်းနဲ့တရားအထောက်လို့ဖြစ်ပါတယ်နောက်တော့အဲ့ဒီအကျိုးတွေရရှိနိုင်တဲ့မေတ္တာထိုက်သလိုပွားရပါတယ်တတိယသုတ္တရကဘာဝနာကတော့အသုဘဘာဝနာဒီနည်းပြောရင်ကုထသဘာဝနာအသုဘဆိုတာသုဘဆိုတာကဘာဖြစ်ဖြစ်တင့်တယ်လှပတဲ့အနေနဲ့သုံးသပ်လို့ရှိရင်နှုတ်ခွန်းကတက်မြတ်တဲ့ຢာကလိုက်လာတော့မေတ္တိစီယအသုဘအနေနဲ့ပေါ်လေရှုလို့ရှိရင်နှုတ်ခွန်းကထဏမလိုက်တော့တက်မြတ်တဲ့ထဏမလိုက်တော့တက်မြတ်တဲ့ထဏပြုတ်ချနေခဲ့တာပဲတရားပြလည်းခန္ဓာကိုယ်ဟာအစိတ်ပိုင်းဒီ32ပိုင်းတော့ရှိပါတယ်သူနေရတဲ့သူဟောလीအချိုးရကြဖြစ်နေတော့ဘယ်ဟာပဲကြီးလိုက်ကြီးလိုက်ပါလीတင့်တယ်သလိုလှပါသလိုဖြစ်နေပါတယ်ကုဋ္ဌတာဆိုတဲ့အတိုင်းဘုံဒီတစ်ခုချင်းတစ်ခုချင်းခွဲစိတ်ကြီးပေါ့ညာများကြီးဘုံမလို့ပါဘူးစံပေတဲ့ဘုံခွဲကိုယ်ကပေါက်တဲ့အမွေးတွေခွဲကြီးခြေတဲ့လက်တွေခွဲကြည့်ဖြတ်ကြည့်ပါလေတော်ရီဖြုတ်ကြည့်ပါလေတော်ရီတပုံကြီးတပုံကြီးအရည်တို့အရည်ပါတွေလည်းဖြုတ်ကြည့်ပါလေဖြတ်ကြည့်ဖြတ်ကြည့်ခွဲခွဲပြီးတော့ကြည့်ပါဘာမှလူချင်းစရာမရှိဘူးသူတည်းနဲ့သူအချိုးရကျပေါက်ဆက်နေလို့သာကြည့်လို့ချင်းတင့်တယ်သလိုဖြစ်ပေမဲ့လို့အစိတ်တွေအစိတ်ပိုင်းတွေခွဲပြီးတော့ကြည့်လို့ရှိရင်မသတိစရာဖြစ်လာတော့ပဲအဲ့တော့မိမိကိုယ်ရဲ့အစိတ်ပိုင်းတွေကိုလည်းပဲအနည်းဆုံး၅ပိုင်းလောက်တော့ပေါ့လေဆံမြင်မွေးကြီးရှိသေးတဲ့ဒီတော့အရေးဆိုတော့၅ပိုင်းလောက်ခွဲစီပြီးတော့အတုပထင်အောင်မတ္တိစာထင်အောင်လည်းပဲပွားရပါတယ်ဒီလိုပါခြင်းဖြင့်ဗာကျေးဇူးရှိလဲဆိုရင်တရားထုတ်တဲ့ကံမှာနည်းနည်းလေးသမာဓိဖြစ်လာရင်အမျိုးသားတွေဆိုလို့ချင်းချောချောလောလောအာယုန်လေးချင်တရားထပ်ပါတယ်မြေသီးဆိုလို့ရှိရင်ဆန့်ကျင်ပဲရှောလာအာယုန်နဲ့တရားတာပါတယ်တကယ်ထင်မှတ်သွားလို့ရှိရင်တရားလုံးမှာအာယိနှောက်ရှက်ဖြစ်ပါတယ်ကျူပြီးတော့ဒီအသုဘဘာဝနာတတိယဘိကုသဘာဝနာပွားများထားတော့ကိုယ့်ကိုယ်ကိုယ်တော်မှာကိုယ်မသတိတော်ဘူးဆိုရင်ကိုယ်မှာတော့အခြားပေါ်လာတဲ့ဟာတွေလည်းထင်လာတဲ့ဟာတွေလည်းပဲဘယ်ကြီးနဲ့မှမသတိတော့ပါဘူးဒီတော့တရားကိုလည်းပဲဖြောင်းဖြောင်းအထုတ်နိုင်တဲ့အပိုင်းတည်ရောက်တော့ပါလေ။ဒါကြောင့်မလို့အဲ့ဒီတရားလည်းပဲစုရတိကဘာဝနာကုသံတရားတစ်ပါးလို့သတ်မှတ်ပါလေ။ဒီနည်းအားဖြင့်လူတွေမလို့ရင်းလို့စွန့်ပစ်ထားတဲ့အမိုက်ပုံကြီးတွေကရွှေထုတ်တယ်လို့ပြောလိ။အမိုက်ပုံနဲ့တူတဲ့ခန္ဓာကိုယ်ကြီးတွေကအချိန်မီပေါ့လိ။ဂျင်းနီမှန်နေသိပြီးတော့တိလအနှစ်သာရသမာဓိအနှစ်သာရပညာအနှစ်သာရဟောလေဒီအနှစ်သာရကြီးအချိန်မီထုတ်ယူဖို့ရာအတွက်ခန္ဓာကိုယ်ကြီးကပြနေတာပါပဲငါတို့ဘာမှအာမခံချက်မရှိဘူးပေါင်းကြည့်တော့လှပလို့ဆိုရင်စိတ်ပိုင်းကြည့်လို့ရှိရင်တော့ဘာမှအာကိုစရာမရှိဘူးဒီတော့ဒီလိုအာကိုစရာမဟုတ်တဲ့အမှတ်ပုံကြီးနဲ့တူတဲ့ခန္ဓာကိုယ်ကြီးတွေကရွှေထုတ်တယ်လို့ဟောလေဒီလိုသမားဒီပညာအနှစ်သာရတွေအချိန်မီထုတ်ယူကြဆိုတာဟောလေပြတဲ့သဘောမျိုးပါပဲနောက်ဆုံးကတော့မရဏစတိရမရဏဆိုတော့တည်ခြင်းပေါ့လေတဏီတရားမီအရေးတတိဆိုတာအမှတ်ရတာပေါ့လေဘဝတိဖြစ်လာပြီဆိုလို့ရှိရင်ငယ်ငယ်လေးလည်းတည်တာပဲတော်လေးအရွယ်ရောက်တဲ့ခါလဲတည်တာပဲသက်တာအလယ်လောက်ရှိရောက်တဲ့ခါလဲတည်တာပဲအိုတဲ့ခါလဲတည်တာပဲအဲနောက်ဆုံးယောဂနဲ့မတည်တော့မှအိုးတည်တာပဲခြားထဲမှာလည်းအကြောင်းမျိုးမျိုးရောက်တည်နိုင်ပါလားတရားမီရေကိုကြိုပြီးတော့တွေးဆဆင်ခြင်ထားတော့မတည်ခင်ကာလလေးမှာမိမိဟာ တကယ်အာမခဏ်ရှိတဲ့အရာတွေကဘာလဲဆိုတာမလို့စဉ်းစားလိုက်တော့ဗျာအသိရှင်ဒုက္ခလေးမှာအခုလိုတကယ်အနှစ်သာဖြစ်တဲ့သီလသမာဓိပညာကုသင်တရားတွေကိုပြည့်စုံကျင့်တော်လုပ်တဲ့ဒီအထုပ်ဖို့လိုတယ်ဆိုတာပေါ့လေအချိန်မီလေးအထုပ်ဖို့လိုဆိုတာနားလည်တာတော့ခန္ဓာကိုယ်နဲ့အသက်တည်နေတဲ့ခါလေးမှာကောင်းတာတော့ပြူရုံအခါပေါ့လေအခုလိုတရားတွေအထုပ်ဖြစ်တယ်တရားတွေအထုပ်ဖြစ်လို့တရားတွေရသွားပြီဆိုလို့ရှိရင်စိတ်ကောင်းတဲ့အတ္တညာထူးခြားခြားကြီးတိုးတက်လာလို့ရှိရင်မပြည့်နိုင်တဲ့တမယ်ကောင်းအပျော်မျိုးပေါ့လေအဲ့ဒါစတွေ့တော့ဗျာဒီအဆက်အထုတော်လို့ရှိရင်တကယ်အာမခံရရှိတဲ့အပျော်မျိုးအပျော်မျိုးလည်းရရှိနိုင်တော့ဗျာဒီတော့တရားမိအရေးကိုကြိုပြီးတော့ပေါ့လေမမချခင်တရားလေးပဲဒီချင်းတရားမြဲတယ်မသေးပဲအသက်ရှင်နေတာတွေကမမြဲဘူးဆိုတော့ပေါ့လေခန္ဓာနဲ့အသက်တည်နေသေးပါလေတကယ်အနှစ်သာရတွေကအမှတ်ပုံကြီးတူတဲ့ခန္ဓာကိုယ်တွေကရွှေထုတ်တယ်လို့ပေါ့လေအနှစ်သာရတွေကထုတ်ယူမယ်ဆိုတာပေါ့လေညံညံတရားအထုတ်ပြတော့တာပဲညံညံတရားအထုတ်ပြတော့ခုနဆောစောပင်ကပြောခဲ့တဲ့အတိုင်းစိတ်နဲ့စိတ်ဓာတ်ကြီးသင်ရှင်းလာအသိဉာဏ်နဲ့ဖြစ်လာမယ်အဲဒါလိုဖြစ်လာတဲ့အခါမှာတမေရဲနဲ့ပြည့်တိုင်းနဲ့အကောင်းပေါ်ဒီချမ်းသာတွေ့လာတယ်မဲတဲ့နဲ့ကောင်းတာအမှခံပါလေကျိုးစားအထုတဲ့ပုံစံတွေဆိုတပတ်တင်းအောင်တွေ့နေပါတယ်ဒီမှာဒီတော့တည်ခြင်းတရားဆင်ရတာတရားများများအထုဖြစ်တယ်ဒီမှာအထုဖြစ်တော့တည်ခြင်းတရားဆင်ရတဲ့အတွက်အဲ့ဒီဆင်ရင်မှုကတည်ခြင်းတရားမကင်းတဲ့ပုံစံကိုအချိန်မီတရားတွေရအောင်ဆောက်ရှောက်ကာကွယ်တတ်သူဖြစ်တာမလို့သူကလည်းပဲသုတ္တရာထုကဘာဝနာလို့ခေါ်ပါတယ်။ဒီနည်းအားဖြင့်ဒီချင်းတရားကျူပြီးတော့ဆင်ញင်ထားတော့ဒီကုလတရားထုတဲ့အခါမှာကိုနေတဲ့ငဲ့မကွယ်ဖဲနဲ့ဟိုဒီစွန့်စားအထုတတ်တယ်။ဒီအထုတို့ဥပဒနာညာနေဖြစ်လာပြီဆိုရင်ကိုရဲကမခံစားမှုတွေဆိုတော့အကြီးကျယ်ဖြစ်လာတတ်တယ်။အဲ့ဒီခံမျိုးမှာကိုယ်နာမကြောက်လို့လျှော့လိုက်လို့ရှိရင်ဒီဝေဒနာလည်းမကျော်တော့ဘူး။သိမှာကြောက်လို့လျှော့လိုက်လို့ရှိရင်လည်းဒီဝေဒနာတော်တော်နဲ့မကျော်တော့ဘူး။ဒီခံမျိုးမှာအဲ့ဒီမခံတာမျိုးကိုစွဲခေါင်းခေါင်းနဲ့ပေါ့လေ။ပြီးပြီးတော့မှားရတယ်။သို့တော့ကြောက်အောင်တော့မှားရဘူး။ ठी အောင်တော့မှားရတယ်။ ठी အောင်မှလို့သူကြီးတက်တက် ठी ပြီးဆိုလို့ရှိရင်အဲ့ဒီဝေဒနာပေါ်မှာနာလဲလာတယ်ကောင်းလဲကောင်းတယ်အဲ့လိုနာကောင်းကြီးဖြစ်လာတဲ့အခါမှာဝေဒနာကိုစိတ်ခေါ်တော့တာပဲယောဂဖြစ်လို့ပြင်ဖို့လည်းမလိုတော့ဘူးသင်မှာကြောက်လို့ပြင်တာလည်းမရှိတော့ဘူးစွစားရရုံနဲ့တော့မှာပဲအဲ့ဒီဝေဒနာကျော်သွားပြီဆိုရင်ရှေ့ဆိုရင်တရားတွေတော်တော်ကောင်းလာတော့တာပဲအခုပြောခဲ့တဲ့ဟာရကုန်တော့ဖွာတာမိတ္တာဖွာတာပြီးတော့ခန္ဓာကိုယ်အတုပထအောင်လို့ခွဲစိတ်ကြည့်တာစိတ်ပိုင်းတည်ခြင်းတရားဆင်ញံတာပေါ့ဒီမှာဒါကျတုတာတွေက၄မျိုးသောအဆောက်ရှောက်တရားတဲ့ဘာဖြစ်ဖြစ်အဆောက်ရှောက်ဆိုတာလုံယုံဖို့ဆိုတာလိုအပ်တာပဲအဲ့တော့ကုလူတရားတွေအာထုတ်တဲ့အခါမှာမလွယ်မကင်းတာအနေနဲ့ပေါ့လေအနောက်ချက်ဒီကျုံလာပြီဆိုလို့ချင်းမကျုံရအောင်ကျုံတော့မှမကြောက်ရအောင်ဆိုပြီးတော့ကြိုပြီးတော့ကာကွယ်ထားရပါတယ်ဖြည့်သူတော်ကောင်းတွေလည်းပဲဒီလိုတရားတွေအထုတ်တဲ့အခါမှာဒီကာကွယ်ရေးကုသိုလ်တရားလေးပါပွားတော့ပါပဲအဲ့ဒီတိုင်ပွားများပြီးတော့ပေါ့လေအခုထလစကားမှာအန္တရာယ်ကြီးနဲ့ရှင်းရှင်းနဲ့ပေါ့လေစိတ်ကောင်းတဲ့အတ္တညာတို့တူမပြည့်နိုင်တဲ့တမယ်ကောင်းအပျော်မျိုးပထမဆုံးရဲ့နှင်းငယ်ရရှိပြီးတော့ပေါ့လေအာမခံရှိတဲ့အပျော်ရနိုင်အောင်ကြိုးစားအထုတ်နိုင်ကြပါစေလို့လေးလေးနဲ့တိုက်တွန်းနေတဲ့ဒီနေ့တရားဆောင်တာလေးပါတယ်